အခုလိုဘာသာရေးအတွင်ဆောင်တဲ့စုပုကျမ်းဖတ်မှုတွေဖြစ်အောင်တန်ခါအဖွဲ့အစည်းတို့ဥဆောင်လှုပ်ရှားနေတာဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်နိုင်ငံတကာအတိုင်းအတိုင်းမှာလည်းမြန်မာတန်ခါတော်တွေရဲ့ပုံရိပ်ဟာကျဆင်းနေကြောင်းကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ခါတော်များအဖွဲ့ဥက္ကဋ္ဌဆရာတော်ကမိန့်ကြားပါတယ်ဒါပြင်အခုလိုဥပဒေမဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေအတွက်အကာအကွယ်မဲ့လာနေကြောင်းအမေရိကန်ပြည်ထောင်စုရဲ့မြန်မာမွတ်စလင်တိုင်းဝိုင်းကလည်းပြောပါတယ်ဆက်ပြီးတော့နားဆင်ပါရှင်ရန်ကုန်မင်းညာတောင်မြို့မြို့နယ်တွင်စူပူအကျန်းဖတ်မှုမှာအထက်ကကျူးလွန်သူတွေလို့စွပ်စွဲခံထားရတဲ့မျိုးချစ်ရဟန်းပြူများတမကဥဆောင်တဲ့အမျိုးသားရေးအင်အားစုဆိုသူတွေဟာမနေ့ကပါပရိနေကရန်ကုန်ကြောက်တရားမြို့နယ်စတီစတာဟိုတယ်မှာတင်းစားရှင်လင်းပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီမှာသူတို့တန်ခါတော်ရီအနေနဲ့တန်ခါအလုပ်ကိုမလုပ်ဘဲအုပ်ချုပ်ရေးနဲ့တရားရေးမှာဝင်ရောက်လုပ်ကင်ပေးနေတာဖြစ်ပြီးအစိုးရအကြမ်းဖက်တာမဟုတ်ဘူးလို့မျိုးချစ်ရဟန်းပြူများတမကအတွင်ရေးမှုဥတုစိတ်တာကမိကြခဲ့ပါတယ်။မေလ9ရက်နေ့ညကဥတုစိတ်တာဥဆောင်တဲ့အဖွဲ့ဟာမင်္ဂလာတောင်ညွမြို့နယ်မွတ်စလင်မိသားစုတွေနေထိုင်တဲ့တိုက်ခန်းတွေမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးရဲနဲ့လဝကအာဏာပိုင်တွေကိုခေါ်ဆောင်ပြီးအတင်းဝင်ရောက်ရှာဖွေကြကြတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေနဲ့နေထိုင်သူတွေကိုမတွေ့ရှိရဘူးလို့အာဏာပိုင်တွေကရှင်းပြပြီးတဲ့နောက်မှာတော့အဲ့ဒီအုပ်စုဟာစုပူအကြမ်းဖက်မှုကိုစတင်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါရယ်အခုလိုမျိုးမျိုးချစ်တန်ခါတော်တွေရဲ့လုပ်ရက်ဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်နိုင်ငံတကာမှာလည်းမြန်မာတန်ခါတော်တွေရဲ့ဂုဏ်သိက္ခာထိခိုက်လာကြောင်းကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ခါတော်များအဖွဲ့ဥက္ကဋ္ဌဆရာတော်ဦးကောဝိဒါကမိန့်ကြားပါရယ်
သောသာစုကြည်ဥဆောင်တဲ့ဆိုးရကိုအကျက်လေးပြောင်းလုံနေတယ်လို့မြင်ပါလေ။နောက်ကလက်မဲကြီးတွေရှိနေတယ်။လက်မဲကြီးနှစ်ခုကနေပြီးတော့သူတို့ကင်တွင်ထားတယ်လို့ထင်တယ်။ဘုန်းကြီးဆိုရင်မြို့တော်ပြဟောတာပဲ။နာဟိပပစီတော်ပြုပကာတိ။နာသမနောဟောဒီဗြဟ္မဝိတရံတော်ဆိုရင်မြို့တော်ပြဟောတာလေ။ဘုန်းကြီးမှလို့ရှိရင်သူများအဲ့ကူလည်းမတတ်ကောင်းဘူး၊သူဘောက်လည်းမမြင်သေးကောင်းဘူးဟုတ်လား။အဲ့တော့အဲ့ဒီလိုမျိုးကောင်ပြောဟောတဲ့ဥစ္စာရှိနေတာနဲ့ဘုန်းကြီးတွေလိုလို့တွေလုပ်နေတယ်ဆိုရှင်မကောင်းဘူးသူကတကဘာလို့နဲ့ဆက်ဆံနေလဲနော်အမြင့်ကြီးရင်းနဲ့သွားမလို့နဲ့ငါတို့ဘာလို့မညာလို့မသိသွားမလို့နဲ့ဘုန်းကြီးတွေပုံရိပ်ကပြင်းပြသေးသွားပြီသေးသွားတော့တော့ဘုန်းကြီးတွေရှိခိုးကျင်တယ်လို့ရှိမှာမဟုတ်တော့ဘူးအဲ့လိုလုံနေသည်သာသနာတော်ပုံရိပ်ကပြည့်ရင်းလေးလေးဟုတ်လားအဲ့ဒါဒီဘုန်းလို့ပြောချင်ပါတယ်
ဒါအပြင်စုပူအကျန်းဖတ်သူတွေကိုထိထိရောက်ရောက်ဖမ်းဆီးအရေးယူဖို့တက်မတော်လက်အောက်မှာရှိနေတဲ့ပြည်ထဲရေးမှာတာဝန်အရှိဆုံးဖြစ်ကြောင်းဆရာတော်ကဆက်ပြီးမိန့်ကြားပါတယ်
။ဒီကိစ္စမှာသောသားသူကြီးတို့ဆိုအဖွဲ့ထဲမှာလည်းတိုင်းပြည်တစ်ခုမှာအစိုးရအဖွဲ့မှာအလုံးမတမအရေးကြီးတဲ့ပြည်ထဲရေးဌာနကမရှိဘူး။ပြည်ထဲရေးဌာနမရှိဘူးနဲ့ဒီမိန့်တော်သောသူကြီးတို့ဆိုတော့အုပ်ချုပ်နေတာကိုလည်းဖုံးလဲအောင်အောင်ပြီးတယ်။သူတို့ဘယ်လိုအုပ်ချုပ်နေသလဲ။သူတို့ရဲ့သူတို့တော့မှမရှိဘူးလို့ပြောရမယ်
မြန်မာနိုင်ငံမှာဘာသာရေးအတင်ဆောင်တဲ့စုစုအကျန်းဖတ်မှုတွေဖြစ်လာတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာမှရောက်နေတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကလည်းစိုးရိမ်မကင်းဖြစ်နေကြပါတယ်အဝေးရောက်88ကျောင်းသားဟောင်းလည်းဖြစ်မြန်မာမွတ်စလင်ကျောင်းသားဖြစ်တဲ့ကိုနီမင်းတာကဒီအခြေအနေတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ဒါကဘာလဲဆိုတော့ဒုတိယဘာသာစင်စစ်တွေရဟန်းတန်ကြီးလုပ်တဲ့အလုပ်မဟုတ်ပါဘူးခင်ဗျာဒါတွေကအာနာရှင်ရဲ့နှပါးစီအာနာရှင်ကျွေးမွေးထားတဲ့လူတွေအာနာရှင်နဲ့အဆက်အသွယ်ရှိတဲ့လူတွေကနေပြီးတော့လောက်တာကိုမြဝါတင်နေဟိုကျွန်တော်တို့မြင်နေရပါတယ်မြင်ရတာနဲ့လည်းကျွန်တော်တို့ဟုတ်လားကာကွယ်ပေးမှုတွေမလုပ်နိုင်ပါဘူ
းအဲ့တော့ကာကွယ်ပေးမှုတွေမလုပ်နိုင်ပါဘူးဆိုတဲ့အပိုင်းမှာပေါ့နော်အခုဒီမှာအဲ့ဒါနေနေချင်တာအဲ့တော့အစိုးရရဲ့ကင်ကွယ်ပုံကိုဘယ်လိုမြင်လဲရှင
်ဟို NLD ကိုအမျိုးသားဒီမိုကရေစီအဖွဲ့ကိုကျွန်တော်တို့ကအပြစ်ပြောလို့မရပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့မျက်မြင်ကိုတွေ့ပါပဲဗျာ2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံတော့ဒေါ်အောင်ဆန်းစုကြည်ကိုဖမ်းလိုက်လွတ်လိုက်နဲ့တော့ကျွန်တော်တို့ရဲ့ဘဝတန်ရာတစ်လျှောက်လုံးမှာဒုက္ခအလီလီကျွန်တော်တို့မြင်တွေ့ရပါတယ်အခုလည်းတော့ NLC ရဲ့လုံနိုင်ပိုင်ကင်နိုင်ခွင့်ကိုကျွန်တော်တို့မြင်ပါတယ်တော့ lawfully ကိုလုပ်ပေမဲ့ကျွန်တော်တို့တည်တဲ့ရေးမှာအရေးကြီးပါတယ်နိုင်ငံရဲ့တည်တဲ့ရေးဟာကြီးသူရဲဟာနော်ဒါအစိုးရရဲ့ဒီအစိုးရရဲ့လက်အောက်မှာရှိတယ်ပါလေကာလုံရဲ့လက်အောက်မှာမရှိတယ်ပါဘူ
းမြန်မာနိုင်ငံသားမွတ်စလင်တွေအနေနဲ့လည်းနောက်ွယ်မှာစူပူအကျန်းဖတ်မှုဖြစ်လာအောင်ဖန်တီးနေသူတွေရှိနေတယ်ဆိုတာကိုသိရှိပြီးဒေါ်ဆန်းစစ်ကြီးအစိုးရနဲ့ပူးပေါင်းလက်တွဲဆောင်ရွက်ကြဖို့လိုတယ်လို့လည်းကိုနီမင်းတာကပြောပါတယ် မင်းလာကိုရနေကရန်ကုန်မင်္ဂလာတောင်ညွတ်မြို့နယ်မှာဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုကိုအဓိကဥဆောင်ခဲ့ကြတဲ့မြို့ချေရဟန်းမျိုးများတမကအတူရမှုဦးသူစိတ်တအဖွဲ့ဝင်ဥပညာဝင်တစတဲ့တန်ဃာတော်နှစ်ပါးအပါအဝင်မြို့ချေအင်အားစုဆိုသူတွေဖြစ်တဲ့ကိုလတ်နဲ့ဇနီးဖြစ်သူမတ်အောင်တင်လင်းထိုက်တင်ထင်းအောင်နဲ့ညက်ဖုံးကိုစုစုပေါင်း9ဦးကိုမင်္ဂလာတောင်ညွတ်မြို့နယ်ရဲတပ်ဖွဲ့ကပုံမှန်905ကောင်းငယ်ညင်းဆောင်34စူပူအောင်သေးထိုးလှုပ်ဆောင်မှုနဲ့မနေ့ကဖန်ဝင်ရန်ထုတ်လိုက်ပါတယ်ရှင်